ဥကိုနီကိုလှုပ်ကြံမှုမှာတက်မတော်အရာရှိဟောင်းတွေပါဝင်နေတာနဲ့ပတ်သက်ပြီးတရင်းသာရှင်းလင်းပွဲမှာပြည်တော်စုဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောတာဖြစ်ပါတယ်
။နောက်ထပ်ဘာဆက်ရှိနိုင်နေဆိုတာတော့အကိုတို့ကဆက်ဆုံးသန်းနေရမှာပဲ။ဒီဟာရက်ထားလို့မရဘူး။ရက်ထားလို့ရတဲ့ကိစ္စမဟုတ်ဘူး။အခုနောက်အကိုစဉ်းစားခဲ့သလိုပေါ့။အကိုမှစဉ်းစားရတဲ့အချက်တွေအများကြီးပဲ။ဥကိုနီရဲ့နောက်ကွယ်မှာဘယ်လိုရှိနေလဲ။ဥကိုနီလှုပ်တာကိုသူတို့ဖွဲ့ရမကျင်းတော့မှလှုပ်ပြသလား။ဘာကြောင့်တက်မတော်ကထွက်တဲ့အရာရှိတွေကိုခိုင်းသွားတာလဲ။တက်မတော်နဲ့အစိုးရကမှကွဲစိတ်ကျင်တဲ့ဆန္ဒလား။ဟုတ်လား။တက်မတော်နဲ့အစိုးရကမှပြတ်မှန်ဖြစ်အောင်လှုပ်ရှင်လို့လား။တက်မတော်နဲ့ပြည်သူကမှပြတ်မှန်ဖြစ်အောင်လှုပ်ရှင်လို့လား။ဒီအချက်လက်တွေစဉ်းစားကြရင်အခုမှအများကြီးပဲဖြစ်ပါတယ်။အဲကြောင့်ဒါရက်ထားလို့မရပါဘူးစစ်ဆက်မပြကိုရောမှာစုံစမ်းသွားမှာဆက်လက်ဖော်ထုတ်သွားမှာအဲကြောင့်အောင်ထောင်ရောက်ရေးကြည့်ပါလေ
ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနေကိုရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာအနီးကပ်လှုပ်ကြံခံခဲ့ရတာနဲ့ပတ်သက်ပြီးစစ်ဆေးတွေ့ရှိချက်တွေနဲ့ဖမ်းဆီးရမိထားသူတွေရဲ့အခြေအနေတွေကိုပြည်ထောင်ဝန်ကြီးဌာနကဒီကနေ့ရန်ကုန်မြို့ကမာရွတ်မြို့နယ်မူရည်စေဝါပြတိုင်မှာတရင်သာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်။ရဲတပ်ဖွဲ့ကထုတ်ပြန်ထားတဲ့အချက်အလက်တွေအရဒီအမှုမှာပါဝင်ပတ်သက်သူတွေဟာတပ်မတော်ကထုတ်ပယ်ထားသူတွေနဲ့နှုတ်ထွက်သွားသူတွေဖြစ်ပါတယ်။ဒါအပြင်ရှေ့နေဦးကိုနီကိုလူငယ်သဘောတဘာဝအရမကျေနပ်ချက်တွေနဲ့မျိုးချစ်စိတ်အစွန်းရောက်တာတွေကြောင့်လောက်ကျန်တက်ဖြတ်တာဖြစ်တယ်လို့လည်းဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောခဲ့ပါတယ်။တရားလွှတ်တော်ရှေ့နေဦးကိုနီလောက်ကျန်တက်ဖြတ်ခံခဲ့ရတာနဲ့ပတ်သက်ပြီးအမှုမှာပါဝင်သူတွေဖြစ်တဲ့ကြည်လင်းအောင်ဝင်းစော်ဇေယျဖြူနဂါလေးခအောင်နိုင်မြင့်တို့ကိုဖမ်းဆီးရမိထားပြီးအောင်ဝင်းခိုင်ဆိုသူကလွတ်မြောက်နေစေဖြစ်ပါတယ်။စစ်ဆေးတွေးရှိချက်တွေအရလူမှုကွန်ရက်စာမျက်နှာတွေမှာဥကိုနီရဲ့လောက်ကင်ပြောဆိုမှုတွေကိုမနှစ်သက်တဲ့အတွက်အောင်ဝင်းခိုင်နဲ့ဇေယျဖြိုးတို့ဟာတာဝန်မျိုးနဲ့မော်ဒယ်လက်ဖိတ်ဆိုင်မှာစူးစီးပြီးဥကိုနီကိုလောက်ကျန်တက်ဖြတ်ဖို့စီစဉ်ခဲ့တာဖြစ်တယ်လို့ဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောပါတယ်
။မစင်ဟာဘလောက်ကြာခဲ့လို့ရှိနေမြန်မာနိုင်ငံမှာတက်ဆပ်တက်မှာဆက်ဖြစ်နေ။အဲ့တော့လွတ်တော်ထဲမှာ66ရောက်မစင်ရောက်အောင်မစင်အတုံးလုံးလုံးတုံးခဲ့တာဒါမျိုးတွေသူပြောတာအခါမှာတချို့လဲခံနိုင်ရင်ခံနိုင်လိမ့်မယ်တချို့လဲခံနိုင်ရောခံနိုင်လိမ့်မယ်ဒီပေါ်မှာမူတည်ပြီးတော့မှခုနပုပ်ကိုမုန်တိမှုဟာဖြစ်ခဲ့တယ်လို့ပြောပါလိမ့်မယ်ဟိုနှစ်ယောက်ကဒါမုန်တိမှုပုံများပြီးတော့လောက်ကြံသွားတယ်ဆိုတော့အကိုတို့ရဲ့ပြောနေဆိုတာကိုတို့ကထပ်ဆိုချက်ကြီးရကိုတို့ကပြောနေရတာ
မော်ဒယ်လက်ဖိဆိုင်မှာအဝင်းခိုင်နဲ့ဇေယျဖြိုးတို့တွေ့ဆုံမှုမှာကြံကန်ဖွံ့ဖြိုးရေးပါတီရဲ့မိုင်းဖြတ်လွှတ်တော်ကိုယ်စားလှယ်ဦးလင်းစော်ထွန်းပါဝင်နေတာနဲ့ပတ်သက်ပြီးတရင်သမားတို့ရဲ့မေးမြန်းမှုကိုပြည်ထောင်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကအခုလိုဖြေကြားခဲ့ပါတယ်
။လင်းစော်ထွန်းကလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့လူဖြစ်တဲ့အတွက်ဒီလောက်မိုင်းမဲတဲ့လူမဟုတ်ဘူးဆိုတော့ငါညွှန်ယူထားဖို့။ဘာဖြစ်လွှတ်တော်ကိုယ်စားလှယ်ဒီလောက်ကြီးတော့လူတယောက်တတ်ဖို့တော့မပြောဘူး။သို့တော်လည်းပဲခုနငါကြီးပြောရမေးခွန်းနေတော့ तू ပြောနိုင်မယ်။လွှတ်တော်ရဲ့မှာသူရကပြောမှာမကျင်တဲ့ချက်လည်းပြောမှာပဲ။ဟာငါနဲ့အကူအကြီးကွာဒီဟောငယ်ငါ့ကိုမကျင်းချက်လည်းပြောမှာပဲဟာတက်ချုံမကျင်းချက်လည်းပြောမှာပဲဒေါ်အောင်ဆုံးမကျင်းချက်လည်းပြောမှာလူငယ်သဘောတဘာဝစူးစီးပြီးတော့ပြောတယ်ဆိုတာကိုငါညီလက်ခံလာလူငယ်သဘောတဘာဝဒီလိုပြောတဲ့အပေါ်မှာမူတည်ပြီးတော့မှဟိုနှစ်ယောက်ကဒါမုံနှီးမှုပုံများပြီးတော့လောက်ကြံသွားတယ်ဆိုတာကိုအကိုတို့ရဲ့ပြောလို့ဆိုတာကိုတို့ကထပ်ဆိုချက်ကြီးရကိုတို့ကပြောနေရတာ
ဥကိုနီလောက်ကျန်တက်ဖြတ်ခံရတာနဲ့ပတ်သက်ပြီးအမျိုးသားအမျိုးသမီး83ဦးကိုပြည်ထောင်ဝန်ကြီးဌာနကခေါ်ယူစစ်ဆေးခဲ့ပြီးဖြစ်ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်စော်ဝင်းကပြောပါတယ်
။ဒီမှုနဲ့ပတ်သက်ပြီးတဲ့မှာကျွန်တော်တို့ဖမ်းဆီးရမယ့်တရားခံ3ဦးပြင်အမျိုးသား82ဦးအမျိုးသမီး2ဦးစုစုပေါင်း83ဦးကိုလည်းကျွန်တော်တို့ခေါ်ယူဆင်မေးခြင်းများဆောင်ရွက်ခဲ့ပါတယ်။အမှုမှထွက်ပြေးတင်းချောင်းနေသည့်တရားခံအောင်ဝင်းခံရဖမ်းဆီးရမယ့်အတွက်၎င်းရဲ့ဓာတ်ပုံချက်လက်များကိုပြည်တွင်းမှာရှိတဲ့တိုင်းနယ်ပြည်နယ်အားလုံးဖြန့်ဝေ၎င်းစုံစမ်းဖော်ထုတ်တဲ့အပြင်နိုင်ငံတကာရဲတပ်ဖွဲ့အာဆီယံရဲတပ်ဖွဲ့များကိုလည်းပေးပို့ချိတ်ဆက်ဆောင်ရွက်လျက်ရှိကြောင်းတင်ပြပါတယ်
။ဖမ်းဆီးရမိထားသူတွေကိုရာသတကြီးဥပဒေပုံမှန်လက်နက်ဥပဒေပုံမှန်လောက်ကဥပဒေတွေနဲ့မကြခင်ဆွဲချက်တင်သွားမှာဖြစ်ကြောင်းပြောပါတယ်။လောက်ကျန်တက်ဖြတ်ဖို့အတွက်အောင်ဝင်းစော်နဲ့ကြည်တင်းတို့ဟာဥကိုနီကို9ကြိမ်လောက်လိုက်လံစောင့်ကြည့်ခဲ့ပြီးအခြေအနေမပေးခဲ့တာကြောင့်လောက်ကျန်မှုမလုပ်ခဲ့ဘူးလို့ပြောပါတယ်။ဥကိုနီကိုလောက်ကြံမှုမှာပါဝင်သူတွေဟာတက်မတော်အရာရှိဟောင်းတွေဖြစ်တာကြောင့်အရှက်ရမိကြောင်းပြည်ထောင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောပါတယ်
တို့ကဗုဒ္ဓဘာသာလူမျိုးဖြစ်တဲ့အတွက်ကိုလည်းအင်မတန်ရှက်တယ်တို့ဗုဒ္ဓဘာသာလူမျိုးကလို့တဲ့အတွက်အင်မတန်ကိုရှက်တယ်ပြောရမှလည်းရှက်တယ်တက်မတော်အရာရှိဖြစ်တဲ့လည်းရှက်တယ်အားလုံးငါတို့ဘက်ကတော့တရားဥပဒေစုံမွေးရေးမှာအကိုတို့ပြည်ထောင်ဝန်ဌာနမှာတာဝန်ရှိအဲဒါကြောင့်တရားဥပဒေစုံမွေးနဲ့ပတ်သက်တဲ့ကိစ္စကြီးမှန်မှန်များကိုအစွမ်းကိုအကိုတို့ဝန်ကြီးဌာနနဲ့လုပ်ပေးမယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးဦးကိုနေဟာပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့မှာ ရန်ကုန်မြို့မင်္ဂလာတုံမြို့နယ်ရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာတနက်နဲ့အနီးကပ်လှုပ်ကြံခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။